မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်ဧပြီလကသမ္မတဥဘာမားကအမည်တင်သွင်းခဲ့ပြီးတော့ဇွန်လမှာအထက်လွှတ်တော်ကြားနာဆစ်ဆေးပွဲကျင်းပပြီးတဲ့နောက်ခန့်အပ်ခံခဲ့ရတဲ့ Mr. Derek Mitchell ကိုတနင်္လာနေ့ကအမေရိကန်နိုင်ငံရေးဌာနမှတရားဝင်ကျန်းသစ္စာကျင်းပခန့်အပ်ခဲ့ပါတယ်။မြန်မာအရေးအောင်မြင်အောင်အားလုံးနဲ့တိုက်ရိုက်ဆက်ဆံပြီးအပြေရဖို့ကြိုးစားမှာဖြစ်တယ်လို့မြန်မာနိုင်ငံအခြေအနေကိုအမေရိကန်သမ္မတနဲ့နိုင်ငံရေးဝန်ကြီးစီမပြတ်လည်လာတင်ပြပြီးတော့အပြောင်းလဲတွေအတွက်မြန်မြန်ဆန်ဆန်တုံ့ပြန်နိုင်ဖို့ကြိုးစားမယ်လို့မစ္စတာမစ်ချောကကျန်းသစ္စာကျင်းဆွေးရမှာဂရုပေးပြောကြားခဲ့ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါလားရှင်
။အမေရိကန်အစိုးရကမြန်မာနိုင်ငံမှာစစ်ကောင်ဆောင်တွေဒီမိုကရေစီရေးကျူးပန်းလာစီဖို့အချက်မှတ်ခဲ့တဲ့2008ခုနှစ်တော်မလန်တိုစ်ရဲ့ Jade အုပ်ပဒေရမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒညှိနှိုင်းရေးမှုတဦးခံထားရတဲ့အတွက်သမ္မတအိုဘားမားကမစ္စတာမစ်ချယ်ကိုရွေးချယ်ခဲ့တာပါ။တနင်္လာနေ့ကျန်းသစ္စာကျင်းပပွဲမှာတော့မြန်မာပြည်သူတွေပေါ်နားလည်မှုအပြည့်အဝရှိတဲ့မစ္စတာမစ်ချယ်ကိုခံထားတဲ့အတွက်ရှေ့လျှောက်ပို့ပြီးထူးခြားတဲ့အပြောင်းအလဲတွေတွေ့ရမယ်လို့မျှော်လင့်ကြောင်းဝန်ကြီးကလင်တန်ကပြောကြားခဲ့တယ်လို့ကျန်းသစ္စာကျင်းပပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ American ခြေဆိုင်မြန်မာရေးလှုပ်ရှားတဲ့ USCB အဖွဲ့တာဝန်ခံဦးအောင်တင်ကပြောပါတယ်။
နိုင်ငံရေးဝန်ကြီးကလင်တန်အဓိကပြောတာတော့ဗျဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ဆွဲအာရုံစူးစမ်းမှုပေါ့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ပေါ်ယူတဲ့အမေရိကန်ဆွဲကတက်နေတော့ဂျူပန်ဆောင်နေတယ်ဂျူပန်ဆောင်တဲ့နေရာမှာ Geo Trap Policy ပေါ့ဆိုတော့ဒီဘက်မှာစနေချင်းနဲ့ဖိအားပေးမှုတွေကိုဆက်လက်ထိန်းသိမ်းထားပြီးတစ်ဖက်မှာကျတော့မြန်မာစွန်းနဲ့တိုက်ရိုက်ဆက်ဆံဆွေးနွေးပြီးတော့အပြောင်းလဲဖြစ်အောင်အကြောင်းပြသိမ်းတွင်းတာသူဥစားပေးဆောင်ရွက်နေတယ်ပေါ့အဲ့လိုဆောင်ရွက်နေတဲ့အခါမှာအဓိကကြတဲ့မြန်မာနိုင်ငံစွန်းနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးကြရောနောက်ပတ်ဝန်းကျင်နိုင်ငံများနဲ့ညှိနှိုင်းဆွေးနွေးကြရောပြီးတော့ပူးပေါင်းဖြေရှာတော့အဲ့လိုလုံတင်ကြတဲ့အချိန်မှာပဲပိုပြီးအရေးကြီးတဲ့အခုလိုမျိုးမြန်မာနိုင်ငံရေးကိစ္စအချင်းပြေဆောင်ရမယ်အတူတန်တမကြအခုလိုခန့်လိုက်နေတာတို့တွေအမြဲတမ်းအကျိုးရှိသလိုပဲဟိုမြန်မာနိုင်ငံတွေမှာအစိုးရဘက်ကနေပြီးတော့အပြောင်းလဲတွေလုပ်မယ်ဆိုတဲ့လက္ခဏာကြီးပြနေတဲ့အချိန်မှာဒီအတူတန်တမရဲ့အခန့်ကဏ္ဍပို့ပြီးတော့အရေးကြီးလာလိမ့်မယ်ပေါ့။အဲဒီနောက်မှာတခါဒီ Derek Mitchell အနေနဲ့လည်းဆိုလို့ရှိရင်လည်းမြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးအမြဲတမ်းဟိုစိတ်ဝင်စားရှိရလို့ပေါ့လေ။သူ့ရဲ့မြန်မာနိုင်ငံရေးကိစ္စမှာအာရုံစုဆိုင်မှုနောက်တော့ဆန်းစုကြည်ပေါ်မှာကြီးညိုလေးစားမှုဒါရအင်မတန်ကြီးမားတယ်ပေါ့မြန်မာပြည်သူတွေပေါ်မှာမြန်မာတိုက်ခိုက်ရာသီတွေနဲ့နားလည်ရင်းနှီးမှုမှာလည်းသူ့ရဲ့တိုင်းတာကြီးမားတယ်ပေါ့ဒါကြောင့်မလို့တည်ချင်အမေရိကန်အစိုးရအနေနဲ့မြန်မာရေးကိစ္စအထူးအချင်းပြေဆောင်ဖို့အတွက်လူတယောက်ကိုခန့်လိုက်ပြီးအဲဒီပုဂ္ဂိုလ်ကလည်းမြန်မာနိုင်ငံရေးကိစ္စပဲအထူးတလဲစီရင်နာရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မလို့ရှေ့လျှောက်ပို့ပြီးတော့ထူခြားတဲ့အပြောင်းလဲတွေတိုးတက်မှုတွေမြင်လာလိမ့်မယ်လို့သူပြောလင်းတယ်ပေါ့ဗျာ
မစ္စတာမစ်ချယ်ကလည်းမြန်မာရေးအောင်မြင်မှုအတွက်အပြေတစ်ခုခုရဖို့ကြိုးစားမယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ
်သူဘီအက်ဆပ်ပုံနဲ့နေပြီးတော့တန်းလောက်ကြိုးစားပြီးတော့အောင်မြင်မှုရအောင်ဆောင်ရမယ်အဲ့လိုအောင်မြင်မှုရအောင်ဆောင်ရတဲ့နေရာမှာသူဖြစ်နေတဲ့ညအားလုံးနဲ့တိုက်ရိုက်ဆက်ဆံညှိနှိုင်းပြီးတော့အခြေတခုရအောင်ကြိုးစားတော့မယ်ပေါ့နော်တော့သူဆိုအခုချိန်မှာခွင့်ရေးကသူမြန်မာနိုင်ငံရေးကိစ္စတခုကိုပဲအချိန်ပြအောင်ဆက်လို့မှဖြစ်တဲ့အတွက်ကြောင့်မလို့သူကတွေးဆရမယ်လူအားလုံးနဲ့တွေးမယ်နေပြီးတော့နီလန်းပေါင်းစုံကိုရှာမယ်ဖြစ်နေတဲ့အခြေအနေတွေကိုလည်းမပြတ်လည်လာသုံးသပ်ပြီးတော့နိုင်ငံရေးဝန်ကြီးကလင်တန်နဲ့သမ္မတကိုအချိန်မီတင်ပြပြီးတော့အပြောင်းလဲတွေကိုအမြဲတမ်းဆန်းတုံ့ပြန်နိုင်တဲ့အနေထိုင်ဝင်ပြအောင်သူကြိုးစားမှာပေါ့ဗျာဒါသူ့ရဲ့ပြောဆိုချက်ပေါ့
American 2တာဝန်မှဖြစ်နေရွေးချယ်တာခံခဲ့ရတဲ့ Mr. Mitchell ဟာစက်တင်ဘာလထဲမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးမြန်မာအစိုးရတဲ့အဖွဲ့နဲ့ရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တကွဖွဲ့စည်းမျိုးစုံကပုံကိုယ်ရင်းနဲ့ပါတွေ့ဆုံနိုင်ခဲ့တယ်လို့မကြခင်ကမှကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကိုပါ American နိုင်ငံခြားရေးဝန်ကြီးရုံမှာတွေ့ဆုံနိုင်ခဲ့ပါတယ်သူကိုခန့်ခဲ့တဲ့ချိန်တိုအတွင်းမြန်မာရေးလှုပ်ဆောင်မှုတွေမှာတိုးတက်မှုတွေတွေ့ခဲ့ရတယ်လို့ဦးအောင်တင်ကပြောပါတယ်
ဒီသူရဲ့တလားလောက်ချင်းတွင်လှုပ်ရှားမှုတွေမှာဒီလိုတိုးတိုးလေးလေးမြင်မဲ့ဆက်စပ်နဲ့မြန်မာရေးကိစ္စကိုလုံနိုင်တာတွေ့တယ်။ဒါမြန်မာအစိုးရကိုယ်စားလှယ်တွေကိုလည်းအမေရိကန်အစိုးရရဲ့သဘောထားပို့ပြီးရှင်းရှင်းလင်းလင်းချက်ပြတ်တာပြောနိုင်ခဲ့တာရှိတယ်။အဲဒီပုံမှာလည်းမြန်မာအစိုးရဘက်ကတုံ့ပြန်မှုတုံ့ပြန်မှုအလားအလာရေးရှိတာတွေ့ရတော့ဆိုတော့ထူးခြားမှုဘာညာတော့ကျွန်တော်တို့အချင်းစောင့်ကြည့်ရအောင်ပါပေါ့။အရင်တော့ကတော့လက်ထောက်နိုင်ငံရာဝန်ကြီးကကန်ဘဲကမြန်မာရေးကိစ္စကိုတောင်းပန်ခံဆောင်ရွက်တယ်။ဆိုတော့လည်းကကန်ဘဲကုန်တိုင်းကဒီအာရှနဲ့ပစိဖိတ်ဒေသဆိုင်ရာနိုင်ငံပေါင်း40ကျော်တာဝန်ရတဲ့ခါကျတော့မြန်မာနိုင်ငံရင်းနဲ့ပတ်သက်လို့ရှိရင်နေတူတူဘဝကိုတာဝန်ယူနိုင်စွမ်းမရှိပါဘူး။အခုလိုမျိုးမြန်မာရေးကိစ္စကိုနေတူတူဘဝတာဝန်ယူပြီးတော့ဖြစ်သက်သမျှတွေကိုတုံ့ပြန်မှုတွေကိုလုပ်ဖို့အတွက်အခုလိုမျိုးအမေရိကန်အထူးတရမန်တယောက်တရားဝင်အချင်းပြေခံရတာဒါတိုးတက်မှုတစ်ခုပါပဲ
။ American နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပတဲ့ Derek Mitchell ရဲ့ကျန်းသစ္စာကျင်းဆွေးပွဲကိုဝန်ကြီး Clinton နဲ့တကွနိုင်ငံတကာကသူ့ကိုချစ်ခင်လေးစားကြတဲ့ဂျပန်၊ကိုရီးယား၊ဗီယက်နမ်၊ကမ္ဘောဒီးယားအပါအဝင်နိုင်ငံတကာသံအမတ်တွေစစ်တမ်းမှုတွေဒါမှကမြန်မာရေးဆောင်ရွက်နေတဲ့ NGO နဲ့နိုင်ငံတကာအဖွဲ့အစည်းတွေကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကအစစ်မြင့်အရာရှိအများပြားပါတက်ရောက်ခဲ့ကြပါတယ်